ဥရောပတိုက်အတွင်းကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်စပိန်လူဦးရေ46%တန်းရဲ့သွာလာမှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်မယ်အကြောင်းစပိန်အစိုးရကစနေနေ့မှာကြေညာပါတယ်။နိုင်ငံတွင်းအသွာလာတွေပိတ်လိုက်တဲ့အီတလီရဲ့ပုံစံအတိုင်းစပိန်မှာသတင်းနှစ်ပတ်ကြာအသွာလာပိတ်မယ်အကြောင်းအစိုးရကကြေညာတာပါ။စပိန်ဝန်ကြီးချုပ်ပီဒရိုဆန်ချက်စ်ရဲ့ကြေညာချက်ထဲမှာတော့အခုခါစပြီးပြည်သူတွေအနေနဲ့အစာအသောက်နဲ့ဆေးဝါးဝယ်ယူဖို့အလုပ်သွားဖို့စီကံသွားဖို့နောက်လူငယ်တွေလူကြီးတွေကိုကူညီဆောက်ရှောက်ဖို့အတွက်ပဲအိမ်ကနေထွက်ခွင့်ပြုမယ်လို့ပြောဆိုသွားပါတယ်။စပိန်ဝန်ကြီးချုပ်ကတော့ဘီဂိုနာဂိုမက်စ်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းဝန်ကြီးချုပ်ယုံကသတင်းထုတ်ပါတယ်။စပိန်မှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာ9,900ကျော်ထိရောက်ရှိသွားပြီးဒါဟာဆိုရင်24နာရီအတွင်းလူပေါင်း1,500ထပ်တိုးတာဖြစ်ပါတယ်။စပိန်မှာဗိုင်းရပ်စ်ကြောင့်သေဆုံးသူ136ယောက်ထိရှိသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်စမမြောက်သေဆုံးသူအများဆုံးနိုင်ငံလည်းဖြစ်သွားပါတယ်သေဆုံးသူအများဆုံးနိုင်ငံတွေကတော့တရုတ်အီတလီအီရန်နဲ့တောင်ကိုရီးယားနိုင်ငံတို့ဖြစ်ပြီးသူပြီးရင်စပိန်နိုင်ငံကပြင်ဆင်မမြောက်မှာရပ်တည်နေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်သစ်တွေကိုကြေညာပါတယ်။ Eiffel မြို့စင်နဲ့ Louvre ပြတိုက်တို့အပါအဝင်ခီးသွွားတွေသွာလာလဲပတ်မှုများတဲ့နေရာတွေကိုတာဝန်ရှိသူတွေပိတ်လိုက်ပြီးလည်းဖြစ်ပါတယ်။ဒါပေမဲ့လူတွေစုဝေးထက်တဲ့စားတောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့မဖြစ်မနေဖွင့်လှစ်ဖို့မလိုအပ်တဲ့လက်လီဆိုင်တွေကိုတော့တင်းတင်းကြွေနေကဆက်လို့ပြင်တက်မှာပိတ်ပင်မှာဖြစ်ပါတယ်